စကိုင်းတိုင်းပလဲမြို့ကိုဒေသကာကွယ်ရေးတပ်ဖွဲ့ PDF အဖွဲ့ပေါင်းစုံကနေမင်းညကဝိုင်းထားလိုက်ပြီးမြို့တွင်းမှာလည်းရဲစခန်းနဲ့စစ်ကောင်စီတပ်တွေကိုတိုက်ခိုက်တာတွေရှိနေပါတယ်မနေ့မနေ့ပိုင်းကနေနေ့လယ်ပိုင်းအထိရဲစခန်းကိုဝိုင်းဝန်းတိုက်ခိုက်ရမှာရဲသုံးဦးသေဆုံးခဲ့တယ်လို့ PDF ခေါင်းဆောင်တဦးဖြစ်တဲ့စကိုင်းတိုင်းလွတ်တော်ရွေးကောက်ခံကိုစလဲဦးထွန်းထွန်းဝင်းကပြောပါတယ်
အဲပလဲမျိုးမျိုးကိုကျွန်တော်တို့ဒီရင်းမြေခေမှာရှိတဲ့ဒီပကဖတွေအဲ PDF တည်ရင်နေပေါ့နော် PDF တည်ရင်နေဖွဲ့ပေါင်း22ဖွဲ့ရနေပြီးတော့အဲကျွန်တော်ဝင်ပြီးတော့တိုက်တိုက်ပေါ့နော်ခဏခွဲလောက်မှာမျိုးလေးဟိုစတိုက်တယ်7နာရီလောက်မှာဒီရဲစခန်းနဲ့ထွေဦးယုံရဲနောက်ပြီးတော့သူတို့တက်ဆွဲနေတဲ့ထိုင်ကြတော့3နေရာအဲတပိုင်နဲ့တိုက်တော့ဒါမဲ့အဲကျွန်တော်အကုန်လုံးတိမ့်ပိုက်နိုင်တဲ့အခြေအနေမရှိသေးဘူးပေါ့နော်7နာရီလောက်ကနေပြီးတော့နေ့လေ10နာရီလောက်ထိအေးတိုက်ပွဲဖြစ်နေလေအစနေညနေကြတဲ့ရောဘက်ကနေသူကစစ်ကြောင်းနဲ့ကြောက်ခွဲပြီးတော့ပလဲကိုဝင်လာနေတာပေါ့ဝင်လာတဲ့သူအခုချိန်ကြည့်တော့မြူတဲကိုမရောက်သေးဘူးဖြုံးသားကြီးလာတယ်ထင်ပြီးတော့နည်းနည်းနောက်ပြန်ဆုတ်လိုက်တာမြို့ PDF ရဲဘော်တွေကအဝိုင်းထားတယ်အဝိုင်းထားတယ်နောက်ပြီးတော့မြို့တော်မှာလည်းအဲကျွန်တော်တို့မြို့ထဲမှာလည်းရှိတယ်နေရာယူထားကြတယ
်မနေ့ကတိုက်ပွဲမှာအရက်သားတဦးသေဆုံးပြီးဒဏ်ရာရရှိသူ2ဦးရှိတယ်လို့လည်းသိရပါတယ်ပလဲမျိုးကံတွေကတော့မျိုးကံတွေခိတ္တရှောင်နေကြရပြီးရဲနဲ့တပ်မိသားစုဝင်တချို့ပဲမျိုးထဲမှာကျန်တော့ပါတယ်ပလဲမျိုးကိုစစ်ကြောင်းနှစ်ကြောင်းခွဲပြီးလာနေတဲ့စစ်ကောင်စီတပ်နဲ့ရဲတပ်ဖွဲ့ဝင်တွေဟာဒေသခံကာကွယ်ရေး PDF တွေစုပေါင်းတိုက်ခိုက်လို့ဆလင်းကြီးမျိုးနယ်ဂျက်တ်ကျေးရွာရဲစခန်းကနေဆုတ်ခွာသွားကြတာလို့ PDF ခေါင်းဆောင်တဦးဖြစ်တဲ့ BOIC ကပြောပါတယ်အဲ့ဒီဆုတ်ခွာသွားတဲ့အထက်ကစစ်ကောင်စီတပ်ဟာမူလကပလဲမြို့ကနေလာခဲ့တာဖြစ်ပြီးဒီလနိုဝင်ဘာ12ရက်နေ့ကဆလင်းကြီးမြို့နယ်ဂျက်တဲကျေးရွာရဲစခန်းကိုစစ်ကူလာခဲ့တာဖြစ်တယ်လို့သူကပြောပါတယ်။အဲ့ဒီစစ်ကောင်စီစစ်ကူတပ်ဟာပလဲနဲ့ဆလင်းကြီးကြားကကျေးရွာတူဟာကိုမိရှို့ခဲ့တယ်လို့လည်းပြောပါတယ်။ဒေသကာကွယ်တပ်ဖွဲ့ PDF တွေကလည်းလမ်းတလျှောက်ကြားပြတ်တိုက်ခိုက်ခဲ့ကြတဲ့အတွေ့အဲ့ဒီစစ်ကောင်စီတပ်ဖွဲ့တွေအကြအဆုံးရှိပြီးလက်နက်လေးလက်သိမ်းဆည်းရရှိမိတယ်လို့ဆိုပါတယ်ကျတဲ့ကြီးပါကရဲစခန်းကိုသူတို့ဒေသကာကွယ်ရေး PDF ပူပေါင်းတပ်ဖွဲ့ဝင်တွေကဒီလနိုဝင်ဘာလ12ရက်နေ့ကလေးကနေတိုက်ခိုက်ခဲ့ရာမနေ့ကတော့စစ်ကူလာတဲ့စစ်ကောင်စီတပ်တွေနဲ့အတူရဲတပ်ဖွဲ့ဝင်တွေကသူတို့မိသားစုတွေကိုခေါ်ပြီးပလဲမျိုးဘက်ကိုပြန်လည်ဆုတ်ခွာသွားတယ်လို့ PDF ခေါင်းဆောင် BOIC ကပြောပါတယ်
ကမချန်နေရဲ့ပစ်ပါလေကဝိုင်းကတော့ဒီကိစ္စကတော့ကျွန်တော်ဝါတယ်ဒီစလာရဲ့ဘုံဒီနေ့ကျတော့သူကသူစကန်ကိုဖိုင်စကန်မှာရှိရဲ့ရဲရောစစ်သားတွေရောအများကြီးရှိတော့သူကအကုန်လုံးဖတ်ကြည့်လို့ရပြီတော့အဲဒီတိုင်းကဘုံတော့ဖတ်ကြည့်တယ်ဒီလိုပဲကြည့်ရပါဗျာ
အခုဆိုရင်ချင်းတွင်းမြေအနောက်ဘက်စကိုင်းတိုင်းနဲ့မကွေးတိုင်းအဆက်ကဆလင်းကြီးမြို့နယ်ဂျက်တဲကျေးရွာကို PDF တပ်ဖွဲ့တွေသိမ်းပိုက်လိုက်ပြီးအနီးဝန်းကျင်ကျေးရွာတွေကစစ်ဘေးဒုက္ခသည်တွေလည်းသူတို့ရဲ့ကျေးရွာတွေကိုပြန်လည်ဝင်ရောက်လာကြပြီဖြစ်ပါတယ်ခင်ဗျာ